စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနကတင်သွင်းထားတဲ့မြန်မာနိုင်ငံယင်းနှီးမြုံနယ်မှုဥပဒေကျန်းကိုပြည်သူ့လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဥပဒေကျန်းထဲမှာလုံခြုံရေးစီးပွားရေးသဘောပတ်ဝန်းကျင်နဲ့လူမှုအကျိုးစီးပွားတွေပေါ်ကြိုးစားရောက်မှုကြီးမားနိုင်တဲ့ယင်းနှီးမြုံနယ်မှုလုပ်ငန်းတွေကိုပြည်ထောင်စုလွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်တယ်ဆိုတာကိုထည့်သွင်းထားပါတယ်။ယင်းဒီမြုံနယ်မှုနဲ့ပတ်သက်လို့ဥပဒေတွေကရှိထားပြီးဖြစ်ပေမဲ့ဘာကြောင့်ဒီဥပဒေကိုပြောင်းလဲအတည်ပြုရသလဲဆိုတာကိုတော့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကအခုလိုပြောပါတယ
်။နိုင်ငံခြားသားရောနိုင်ငံသားရောအားလုံးအတွက်တစ်ခုပါပဲ။အဲနိုင်ငံသားတွေကိုပို့ပြီးတော့ခွင့်ရေးပေးတယ်နိုင်ငံခြားသားဆိုပြီးတော့ခွဲထားတယ်ဒီလိုခွဲခြားထားတယ်လို့ပြောတဲ့အခါမှာဒါဟိုယင်းဒီမြုံနယ်နဲ့လူတွေကတန်လျက်ဖြစ်လာပေါ့ဗျာ။
လက်ရှိပြဋ္ဌာန်းထားတဲ့နိုင်ငံသားယင်းနှီးမြုံနှံမှုဥပဒေနဲ့မြန်မာနိုင်ငံသားများယင်းနှီးမြုံနှံမှုဥပဒေတွေကိုပေါင်းစပ်ရေးဆွဲထားတဲ့ဥပဒေမှာတာဝန်ရှိတဲ့ယင်းနှီးမြုံနှံမှုတွေဖြစ်စေရေးရည်ရွယ်ပြီးလုပ်ငန်းကြီးတွေအတွက်ပြည်ထောင်စုလွှတ်တော်ကအတည်ပြုချက်ရယူဖို့ဥပဒေကြမ်းထဲမှာထည့်သွင်းထားတယ်လို့ဆိုပါတယ်။စစ်ဆိုးရွားတွေလက်ထက်ကမြန်မာနိုင်ငံမှာပြည်ပကယင်းနှီးမြုံနှံလုပ်ကိုင်ကြတဲ့စီးပွားရေးလုပ်ငန်းတွေစီမံကိန်းကြီးတွေမှာပတ်ဝန်းကျင်နဲ့လူမှုအတိုင်းဝိုင်းပေါ်အကျိုးဆက်တွေရှိနိုင်ပေမဲ့ပွင့်လင်းမြင်သာမှုမရှိခဲ့တဲ့အခြေအနေမျိုးကြုံခဲ့ရတာတွေကိုပြင်ဆင်ဖို့ဒီဥပဒေကရည်ရွယ်ထားတာပါ။မကြာသေးခင်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံပေါ်အမေရိကန်ကတံခတ်မှုတွေရုပ်သိမ်းဖို့ကြေညာထားတဲ့အတွက်ယင်းနှီးမြုံနှံမှုအခွင့်အလမ်းတွေပေါ်ပေါက်လာဖို့မျှော်လင့်နေချိန်မှာပဲလွတ်တော်မှာယင်းနှီးမြုံနှံမှုဆိုင်ရာဥပဒေတတိယအတည်ပြုနိုင်ဖို့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်။အခုဥပဒေကြမ်းကိုပြည်သူ့လွှတ်တော်ကအတည်ပြုပြီးဖြစ်ပေမဲ့ဥပဒေအသက်ဝင်လာဖို့တော့မြို့သားလွှတ်တော်ကနေအတည်ပြုပေးဖို့အကြံရှိနေပါသေးတယ်ခင်ဗျာ။